တရင်မှာဖြတ်မှုဆွချက်နဲ့ဗြိတိန်သတင်းထောက်29ဦးနဲ့ကာကွယ်ရေးလုပ်ငန်းဖက်ကလူပုဂ္ဂိုလ်20ကိုရုရှားကအင်္ဂါနေ့မှာပြည်ဝင်ခွင့်ပိတ်ပင်ကတ်တက်လိုက်ပါတယ်။ခုစင်းထဲမှာပါတဲ့ဗြိတိန်သတင်းထောက်တွေဟာယူကရိန်းနဲ့ Donbas ကဖြစ်ရတွေ့အပဝင်သတင်းလူသတင်းမာတွေကိုတမင်ရွက်ချက်နဲ့တစ်ဖက်သက်ဖြန့်နေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပလိုက်မှုရှိတဲ့လေလာဆန်းစစ်ချက်တွေနဲ့ Russophobia ဆိုတဲ့ရုရှားတွေအပေါ်ကြောက်စိတ်တွေဝင်လာအောင်ဗြိတိန်လူမှုအတိုင်းဝန်အတွင်းလှုပ်ကိုင်နေကြတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ပြည်ဝင်ခွင့်ကတ်တက်ခံရသူတွေထဲမှာ BBC, Sky News, Times, Daily Telegraph, Independent နဲ့ Guardian တို့လိုထင်ရှားတဲ့သတင်းစာတိုက်ကနာမည်ကြီးသတင်းထောက်အတော်များများလည်းပါပါတယ်။ကာကွယ်ရေးဖက်ကလူပုဂ္ဂိုလ်တွေထဲမှာတော့ရေတပ်ဗိုလ်ချုပ်ကြီး Benjamin Key, ကာကွယ်ရေးနဲ့ဒုံးရင်တိစောက်မှုလုပ်ငန်း BAE System နဲ့ Thales UK ကအချင်းရအရာရှိတွေပါဝင်ပါတယ်။ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ Ukraine အတွက် Britain နိုင်ငံကဒေါ်လာ938တန်းကျော်ဖို့တန်ဖိုးရှိတဲ့လေကြောင်းရန်ကာကွယ်ရေးစနစ်တွေထောင်ချီတဲ့တင်ကပြစ်မီဇိုင်းဒုံးတွေနဲ့လက်နက်ခဲယံမျိုးစုံရနဲ့ချီစစ်ဖက်သုံးရင်တွေအပြင်အခြားကိရိယာတွေကိုထောက်ပံ့ထားတာပါဒီအတော့အတွင်းမှာပဲယူကရိန်းနိုင်ငံအရှေ့ဘက်ကဆီဗရဒေါနက်စ်မြို့80ရာခိုင်နှုန်းကိုရုရှားတပ်တွေကထိန်းချုပ်လိုက်ပြီးလို့ဒေတာအုပ်ချုပ်ရင်းမှုတစ်ယောက်ကပြောပါတယ်မြို့ထက်တရာ3စစ်စလုံးကိုရုရှားတပ်တွေကဖြက်စီပြခဲ့ပေမဲ့ဒါယာရသူတွေကိုကဲထုတ်ဖို့ယူကရိန်းတပ်တွေဆက်ပြီးစူးစမ်းနေတယ်လို့လူဟန်စ်ဒေတာအုပ်ချုပ်ရင်းမှုကပြောပါတယ်